မန္တလေးတိုင်းအမရပူရမြို့နယ်ရဲ့ NLD စီယုံရေးမှူးတပ်ဖြတ်ခံရပြီးသူ့ရဲ့အလောင်းကိုဒီမနေ့မှစွန့်ပစ်ထားတာတွေ့ရပါတယ်။အမရပူရမြို့နယ်က NLD စီယုံရေးမှူးတပ်ဖြတ်ခံရတဲ့ဆိုတာမှန်ကန်ကြောင်း NLD ရဲ့တာဝန်ရှိသူတဦးက VOE ကိုပြောပါတယ်။သွေးတောင်များဆိုတဲ့အဖွဲ့တစ်ခုကတော့သူတို့တပ်ဖြတ်ခဲ့တယ်လို့ Telegram လူမှုကွန်ရက်မှာဝန်ခံထားပါတယ်။စစ်ကောင်စီဘက်ကတော့တရားဝင်ဖွဲ့စည်းတဲ့ပြည်သူ့စစ်အဖွဲ့ကလွဲပြီးကြံနာဖွဲ့စည်းမှုမရှိကြောင်းသတင်းစာရှင်းလင်းပွဲမှာပြောပါရယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကျွန်တော်ခင်မောင်စိုးမင်းကပဲပြောပြမှာပါမန္တလေးတိုင်းအမရပူရမြို့နယ်ရဲ့ NLD စီယုံရေးမှူးဦးစော်ကြီးဟာဒီကနေ့မနေ့ပိုင်းမှာတပ်ဖြတ်ခံခဲ့ရတယ်ဆိုတာမှန်ကန်ကြောင်းပါတီရဲ့အလုပ်ကော်မတီပြောခွင့်ရဦးကျော်ထွေးက VOA ကိုစာနဲ့ရေးသားဖြေကြားခဲ့ပါတယ်ဦးစော်ကြီးအပါအဝင်မန္တလေးတိုင်းတဲက NLD ပါတီဝင်6ဦးဟာ AB လ19ရက်နောက်ပိုင်းကစပြီးဇက်တိုက်ဆိုသလိုတပ်ဖြတ်ခံခဲ့ရတာဖြစ်ပါတယ် NLD အလုပ်ကော်မတီပြောခွင့်ရဦးကျော်ထွေးကတော့ပါတီဝင်တွေကိုအခုလိုကျူးလွန်ခဲ့တယ်ဆိုတာကိုမှတ်တမ်းပြုစုထားပြီးမကြာခင်မှာထုတ်ပြန်ပေးမယ်လို့ VOA ကိုဖြေကြားခဲ့တာပါဦးစော်ကြီးအပါအဝင်မန္တလေးတိုင်းတဲက NLD ပါတီဝင်6ဦးအထိလှုပ်ကြံခဲ့တယ်လို့သွေးတောက်များဆိုတဲ့အဖွဲ့တစ်ခုကTelegram လူမှုကွန်ရက်ကနေထုတ်ပြန်ထားပါတယ်။အခုနောက်ပိုင်း NLD ပါတီဝင်တချို့တိုက်ခိုက်လှုပ်ကြံခံရတာနဲ့ပတ်သက်ပြီးအတိုက်ခံတွေနဲ့အာဏာသိမ်းစစ်ကောင်စီကြားမှာအပြန်အလှန်ဆွတ်ဆွဲပြောဆိုနေတာတွေရှိပါတယ်။အခုလိုအဖွဲ့အစည်းတွေပေါ်ပေါက်နေတာနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့စစ်တပ်အနေနဲ့လိုအပ်တဲ့အခါဖွဲ့စည်းနိုင်တဲ့ပြည်သူ့စစ်အဖွဲ့ကလွဲလို့ကြံတဲ့အဖွဲ့အစည်းတွေနဲ့ဆက်ဆက်မှုမရှိကြောင်း AB လ28ရက်နေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်
။နိုင်ငံတော်ရဲ့လက်ရှိကာကွယ်ရေးမှဟာပြည်သူ့စစ်မှဟာပြည်သူ့စစ်မှဟာပြောရှိတယ်။ကျွန်တော်တို့ဥပဒေစီမင်းစီကားနေရလဲနေပြည်တော်တနင်္လာပဲဖြစ်ဖြစ်ဒေသတစ်ခုမှာဖြစ်ဖြစ်လုံခြုံရေးအရလိုအပ်လာလို့ရှိရင်ပြည်သူ့စစ်အဖွဲ့များဖွဲ့စည်းပိုင်ခွင့်ရှိပါတယ်။အစိုးရအနေနဲ့ကတော့ပြည်သူလူထုရဲ့နေပြည်တော်ဒေသလူထုရဲ့တောင်းဆိုချက်နဲ့အညီကျွန်တော်တို့အနေနဲ့တရားဝင်ဖွဲ့စည်းခွင့်ရှိတဲ့ပြည်သူ့စစ်များဖွဲ့စည်းဆောင်ရွက်လျက်ရှိတယ်။ကြံတဲ့အဖွဲ့အစည်းများနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဖွဲ့စည်းဆောင်ရွက်လျက်မရှိပါဘူး။ဒါဟုတ်တိတိလင်းလင်းပြောချင်ပါတယ်။
2021ဖေဖော်ဝါရီလ9ရက်နေ့မှာရန်ကုန်တိုင်းဗဟန်းမြို့နယ်က NLD ရုံးချုပ်ကိုစစ်ကောင်စီအဖွဲ့တွေကပထမအဦးဆုံးအကြိမ်ဝင်ရောက်စီးနင်းခဲ့ပြီးအဲ့ဒီနောက်ပိုင်းမှာအနေနဲ့အရရက်က NLD ရုံးတွေကိုဖောက်ခွဲတိုက်ခိုက်ခဲ့တာဝင်ရောက်စီးနင်းတာတွေလှုပ်ဆောင်ခဲ့ပါတယ် NLD ရုံးချုပ်အပါအဝင်ရန်ကုန်မန္တလေးစကိုင်းပဲခူးအေရဝတီတိုင်းတနင်္သာရီတိုင်းကရင်ပြည်နယ်နဲ့မွန်ပြည်နယ်ကရုံးခွဲပေါင်း68ခုတိုက်ခိုက်ခံခဲ့ရတယ်လို့ပါတီရဲ့ပြောခွင့်ရက VOA ကိုပြောပါတယ်ခင်ဗျာ